ပါကစ္စတန်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံထဲမှာခြေစိုက်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကအိန္ဒိယနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်လာနိုင်ခြေရှိတာကြောင့်အဲ့ဒီနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်စပ်ဒေသတွေမှာလုံခြုံရေးတွေတိုးမြင့်ချထားဖို့အိန္ဒိယအစိုးရအဖွဲ့အတွင်းပြောဆိုဆွေးနွေးမှုတွေရှိနေပါတယ်။ဒီအကြောင်းကို VOA သတင်းတောက် Steve Arman သတင်းပေးပို့ထားတာနဲ့အတူပူးတွဲပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါအိန္ဒိယနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့အတွက်အနောက်ဘင်္ဂလားပြည်နယ်ကတဆင့်စစ်သွေးကြွတွေတန်းပြည်တွေကိုဝင်လာနေတယ်လို့အစိုးရထောက်လှမ်းရေးဌာနကသတင်းရတဲ့အတွက်နေဆက်ဒေသတွေမှာလုံခြုံရေးတွေတိုးမြင့်ချထားတဲ့အကြောင်းအိန္ဒိယသတင်းမီဒီယာတွေမှာရေးသားနေကြတာပါဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေမှာအခြေစိုက်ပြီးအဲ့ဒီနိုင်ငံတွေကမြို့ပြတွေမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့ Hakat ul Jihad al Islami အဖွဲ့ကအနောက်ဘင်္ဂလားပြည်နယ်နဲ့အာတန်ပြည်နယ်တွေမှာတိုက်ခတ်မှုတွေပြုလုပ်နိုင်တယ်လို့ခိုင်မာတဲ့သတင်းရတဲ့အတွက်လုံခြုံရေးတွေတိုးမြင့်ချထားတဲ့အကြောင်းနေဆက်လုံခြုံရေးတပ်ဖွဲ့အကြီးအကဲ ML Kumawat ကသတင်းတောက်တွေကိုပြောပါတယ
် We have asked our people to be highly alert and see that in no circumstances people from other country can come into our country
တိုင်းတစ်ပါးကလူတွေကျွန်တော်တို့တိုင်းပြည်ထဲဝင်လာလို့မရအောင်ကျွန်တော်တို့လုံခြုံရေးတပ်ဖွဲ့တွေကိုသတိနဲ့နေကြဖို့အကြောင်းကြားထားပါတယ်နေဆက်ဒေသတွေကိုစောင့်ကြည့်ဖို့သတိထားနေထိုင်ကြဖို့တဲ့အင်အားတွေတိုးချဲ့ပြီးအရင်ကနဲ့မတူအောင်အားလုံးကိုအကြောင်းကြားထားတာပ
ါဘင်္ဂလားဒေ့ရှ်နယ်စပ်ဟာလူဝင်လူထွက်များပြီးတော့မောင်ခိုတွေနဲ့စီကားနေတာကြောင့်အဲ့ဒီကနေတောင်းကျမ်းသူတွေစိတ်ဝင်လာမှကိုအထူးစိုးရိမ်ရတယ်လို့မစ္စတာကူမာဝတ်ကအခုလိုဆက်ပြောပါတယ်
About Bangladesh border. As you know, we have 4,096 kilometers of border on our eastern frontier, and there are some areas where we do not have fence.
Bangladesh နဲ့ကျွန်တော်နိုင်ငံခြားမှာက kilometer 9,000 လောက်နေနေမချင်းထိစပ်နေပြီမဲ့ခြံစည်းရိုးကာမထားတဲ့နေရာတွေကအခုချိန်အထိရှိနေတော့မယ်ဗျ။အ
ိန္ဒိယပြည်ထရေးဝန်ကြီးပါလာနီပန်ချီတန်ဘာရန်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နေနေမချင်းထိစပ်နေတဲ့ဒေသတွေမှာခြံစည်းရိုးတွေအများဆုံးကာဖို့အတွက်အမိန့်ထုတ်ပြန်ထားတဲ့အကြောင်းအိန္ဒိယပါလီမန်ကိုပို့ထိုးနေကပြောခဲ့ပါတယ်။သူကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံထဲမှာခြေစိုက်ပြီးလှုပ်ရှားနေတဲ့တောင်းကျမ်းသူတွေအဲ့ဒီလိုဆက်မလှုပ်ရှားနိုင်တော့အောင်တန်တမာနီလန်းအရာအင်ရှင်နိုင်ငံတွေကိုဖိအားပေးလှုပ်ဆောင်နေတဲ့အကြောင်းလဲအထက်လွှတ်တော်ကိုပြောကြားတဲ့မင်းကွန်းထဲမှာပြည်ထောင်ဝန်ကြီးကထည့်သွင်းပြောကြားခဲ့ပါတယ်။တောင်ကျမ်းသူအဖွဲ့အစည်းတော်များများကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအခြေပြုပြီးအိန္ဒိယနိုင်ငံကိုတိုက်ခိုက်နေတယ်လို့အိန္ဒိယကအခုလိုပြောနေပေမဲ့လည်းမြန်မာရောဘင်္ဂလားဒေ့ရှ်ကရောဒီကိစ္စကိုညှင်းဆို့ထားကြပါတယ်။ပြီးခဲ့တဲ့လအတွင်းအိန္ဒိယနိုင်ငံမွန်ဘိုင်းမြို့အကြမ်းဖက်တိုက်ခတ်ခဲ့တဲ့သူတွေဟာပါကစ္စတန်နိုင်ငံမှာအခြေစိုက်ပေမဲ့အိန္ဒိယနိုင်ငံထဲကိုရေကြောင်းကတဆင့်ဝင်ရောက်ခဲ့ကြတာပါ။ဒါကြောင့်လဲကမ်းခြေဆောင်တပ်တွေကိုစနစ်တစ်ခုတည်းအောက်မှာတိုးမြင့်ချထားဖို့အိန္ဒိယအစိုးရကဆုံးဖြတ်ခဲ့တာပါ။ဒီမီတိုင်ခင်ကတော့အိန္ဒိယနိုင်ငံရဲ့ကမ်းခြေဆောင်တပ်တွေဟာစနစ်တစ်ခုတည်းအောက်မှာမဟုတ်ဘဲဝန်ကြီးဌာနအသီးသီး agency ပေါင်းအဖုံဖုံအရက်ဖက်နဲ့စစ်ဖက်နေရာစလုံးအောက်မှာနေရာ20လောက်ကွဲပြီးတော့ရှိနေကြတာပါခင်ဗျာ။